ယခင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးတိမ်းရှောင်လာကြတဲ့သူတို့အခေါ်ရိုဟင်ဂျာဆိုတဲ့မွတ်စလင်ဒုက္ခသည်အရေအတွက်ဟာ 3,000 အထိရှိလာနေပြီလို့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ကပြောကြပါတယ်။အခုအချိန်3ဘတ်တောင်မရှိသေးချိန်မှာအခုလောက်ထိဒီဒုက္ခသည်အရေအတွက်အများအများထွက်ပြေးကြတာဟာထူးခြားတဲ့ဖြစ်ရပ်တစ်ခုပဲဆိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတော့ Lisa Shrine ပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်အောင်လွင်ကတင်ပြမှာဖြစ်ပါတယ်။
ရွာရီမီးရှို့ခံရလို့အိုးအိမ်ဆွန့်ခွာပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေရဲ့အဖြစ်ကအထူးကိုစိုးရင်စရာကောင်းတဲ့အခြေအနေတစ်ခုပါပဲလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ထွက်ပြေးလာကြသူတွေရဲ့အပြောအရသူတို့ရဲ့မိသားစုဝင်တွေအတိုက်ခိုက်ခံခဲ့ကြရတယ်လို့လည်းဆိုပါတယ်။နင်းဆက်ကိုရောက်အောင်တောတွေတောင်တွေကိုဖြတ်ပြီးတော့ရက်တွေနဲ့ချီလမ်းလျှောက်ခဲ့ကြရတယ်လို့ UNHCR အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edward က VOA ကိုပြောပါတယ်။
We've got high numbers of unaccompanied and separated children, problems of sexual violence.
ဒီသတင်းတွေနဲ့ကြွယ်ရပြားစီဖြစ်ပြီးရောက်လာကြတဲ့ကလေးအရေးအတွက်ကတော်တော်များပါတယ်။လင်မိုင်းဆိုင်ရာအကြမ်းဖက်ခံရမှု၊စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့တင်းနှံ့တန်ရန်ရမှုစတဲ့ပြဿနာတွေရှိနေပါတယ်။ဒီတန်ရာတွေကိုကုသပေးဖို့လိုအပ်နေပါတယ်။အခြေအနေကတော့တကယ့်ကိုအရေးတကြီးအခြေအနေပါပဲ
။ထွက်ပြေးလာတဲ့ဒုက္ခသည်အားလုံးရဲ့60%ခန့်လုံးဟာကလေးငယ်တွေဖြစ်ကြပြီးတော့လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်နေတယ်လို့UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ကပြောပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားမြို့မှာရှိတဲ့ UNICEF ရုံးကကလေးများကာကွယ်ရေးဆိုင်ရာအရာရှိ John Levy နဲ့တယ်လီဖုန်းဆက်သွယ်ပြောခဲ့တော့ကရိုညာဒုက္ခသည်စခန်းတွေမှာကလေးတွေအပြည့်ဖြစ်နေပြီးသူတို့ရဲ့အခြေအနေတွေကစိုးရိမ်ရတယ်လို့ဆိုပါတယ်ကလေးငယ်ဥယျာဉ်နှစ်သိန်းလောက်ရှိနေပြီးသူတို့အထဲမှာတော်တော်များများကရေကနေဖြစ်တဲ့ရောဂါတွေရှိနေလို့သူတို့အတွက်ရေပေါ်ကူညီတွေလိုအပ်နေတယ်လို့လည်း John Levy ကပြောပါတယ
် You see children who have not slept for days.They're weak, hungry after the long journey.
ရတော်များများမအိတ်ခဲ့ရတဲ့ကလေးငယ်တွေခင်ဗျတွေ့ပါလိမ့်မယ်။သူတို့တွေဟာအားတွေလည်းနည်းနေတယ်၊စာလည်းစာနေကြတယ်၊ခရီးဝေးကြီးကိုအကြာကြီးဖြတ်ခဲ့ရတဲ့ကလေးငယ်တွေတော်တော်များများနေမကောင်းဖြစ်နေကြပါလေ။သူတို့ရဲ့ကျန်းမာရေးအတွက်ကုသဖို့ချက်ချင်းကိုလိုအပ်နေတာပါ။တချို့ကလေးတွေကတော့တော်တော်ကင်တွယ်ရခက်တဲ့အခြေအနေမှာရှိနေပါတယ်။သူတို့မှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေလို့သူတို့ရဲ့စိတ်တွေပြန်ပြီးတော့လန်းဆန်းလာအောင်လုပ်ပေးဖို့နဲ့သူတို့အတွက်အကာအကွယ်ပေးဖို့လည်းလိုအပ်နေပါတယ်လို့ John Levy ကပြောသွားခဲ့တာပါ။UNICEF ဖွဲ့ကတန့်ရှင်းတဲ့တောက်ရည်နဲ့ကျန်းမာရေးအခြေခံပစ္စည်းတွေကိုထောက်ပံ့ပေးနေပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတချို့ကကူညီရေးပစ္စည်းတွေကိုလေယာဉ်တွေနဲ့တယ်ဆောင်ပေးနေတဲ့အကြောင်းကိုတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကပြောပါတယ
် Many of the new refugees are staying in the makeshift settlements or with host
communities. အဲ့ဒီလိုလာကြတဲ့ဒုက္ခသည်များများကတော့ယာယီနေထိုင်နိုင်ဖို့ကြုံတယ်လို့ဖြစ်တယ်လို့ဖန်တီးနေကြတာမျိုးဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နေကန်တွေတဲကစေတနာရှင်တွေကဝေငှပေးကြတာမျိုးလည်းရှိပါတယ်ဒီဒုက္ခသည်အသစ်တွေနေထိုင်ဖို့စခန်းသစ်တစ်ခုတည်ဆောက်ရေးအကူအညီပေးဖို့ကုလသမဂ္ဂကိုဘင်္ဂလားဒေ့ရှ်ကအကူအညီတောင်းထားပါတယ်။နေစရာပစ္စည်းတွေတည်လာတဲ့ UNHCR လေရင်တစ်စင်းဘင်္ဂလားဒေ့ရှ်ကိုရောက်လာပါပြီ။ UAE Arab ဆော်ဘွားများပြည်ထောင်စုကလည်းမိသားစု 2,000 လောက်အတွက်နေစရာတဲတွေကိုလေရင်တစ်စင်းနဲ့တည်လာခဲ့ပါတယ်။လုံလုံစေရောက်နေတဲ့လေရင်တစ်စင်းမှပါတဲ့ပစ္စည်းတွေကလူ 3,200 လောက်အတွက်ဖူးလုံပါလိမ့်မယ်။
ဒုက္ခသည်တွေအတွက်ထောက်ပံ့ပေးမဲ့ပစ္စည်းတွေနောက်ထပ်လေရင်တွေနဲ့ရောက်လာဖို့လည်းရှိနေပါတယ်။ Cossack ဘဇားမျိုးကိုရောက်လာကြတဲ့ဒုက္ခသည်အစ်စ်တွေက 9,000 လောက်ကိုတော့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကလောလောဆယ်စားစရာတွေပေးထားပါတယ်။